ပြည်ထောင်ငံပဲရစ်မြို့လည်ကောင်မှာခြေတက်လာတဲ့ဆန္ဒပြသူတွေကြားရဲကိုမြေယူဖုံးတွေလူတွေထိလန့်သွားစေအောင်လုပ်တဲ့မီရှူမီပန်းတွေနဲ့ပြင်းထန်လုံခြုံတက်တွေကဖြစ်ခဲ့ရပါတယ်။ထောင်ပေါင်းများစွာသောအဝါရောင်ရောင်ပြန်ဆွတ်ကျဲဝတ်ထားတဲ့ဆန္ဒပြသူတွေကပြည်သူ့သမ္မတမက်ခရွန်ကိုဖိအားပေးဖို့ခြေတက်လာကြတာပါ။စိမ့်မြေရဲ့ဘဲဘက်ချန်ကမြစ်လေစားတောက်ဆိုင်တစ်ခုမီးလောင်ခဲ့ရပါတယ်။အော်စီပြလိုက်ပေါ်မှာလည်းမိကိုတွေမြေယူဘုံကအငွေ့တွေနဲ့ပြည့်နေတာပါကြိုပြီးတော့ခွင်တောင်းထားတဲ့လမ်းကြောင်းကနေပြီးတော့ဆန္ဒပြသူတွေကခွဲထွက်သွားတဲ့အချိန်မှာတော့ဘေးကနေထွက်လာမှမသိရဲ့ပြင်သစ်ရဲတွေထွက်လာပြီးတော့အခြေအနေကိုထိန်းသိမ်းခဲ့ရပါတယ်စိမ့်မြစ်ထဲမှာပြင်သစ်ရဲလှေပြီးပတ်တရောင်လှည့်ခဲ့ပြီးတော့ Boulevard Saint Germain လမ်းပေါ်မှာတော့ဆန္ဒပြသူတွေကမော်တော်ဆိုင်ကယ်နဲ့ကားတွေကိုမီးရှို့ခဲ့ကြပါတယ်ရဲတပ်သားတွေမိသက်သမားတွေရောက်လာကြပြီးတော့လမ်းတွေကိုပိတ်ဆို့ခဲ့ရတာပါတလန်းလုံးမှာလည်းအဝါရောင်မီးတောက်တွေကိုတွေ့နိုင်ပါတယ်တဲ့ပတ်ရှစ်ပတ်ကြာစနေနေ့တိုင်းမှာအဝါရောင်ရောင်ပြန်ဆွတ်ကျဲဝတ်ဆန္ဒပြသူတွေခြိတက်မဲ့အကြောင်းကြိုပြီးတော့ကြေညာထားပြီးတော့ခွင့်ပြုချက်လည်းရထားပေးမယ်လေဖြည့်ဆည်းမှုလူရဲမှုတွေနဲ့အထူးကုန်းတွေဖြစ်လာစေတဲ့ဆန္ဒပြမှုတွေဒီဇင်ဘာလထဲမှာဖြစ်ပွားခဲ့ပါတယ်ပြည်ထောင်စုမက်ခရွန်ကလူချမ်းသာတွေအတွက်ပဲသမရလုပ်နေတယ်လို့ဆွဆွဲထားပြီးတော့သူရတွေကလည်းဆင်းပေးဖို့တောင်းဆိုနေကြရတယ်ဖြစ်ပါတယ်တချိန်တည်းမှာပဲဟန်ဂရီနိုင်ငံမှာအလုံတမဥပဒေကိုပြင်ဆင်ဖို့ရည်ရွယ်ချက်နဲ့တနိုင်ငံလုံးမှာဆန္ဒပြပွဲတွေကိုဇန်နဝါရီလ19ရက်နေ့မှာကျင်းပဖို့အလုံတမခေါင်းဆောင်တွေကတိုက်တွန်းစီရင်လိုက်ပါတယ်ဘူဒပက်ရှ်မြို့လွှတ်တော်အပြင်ဘက်မှာလူတစ်သောင်းထက်မနည်းစင်နေတုန်းကဆွေးခဲ့ကြပြီးတော့ဒီဇင်ဘာလတုန်းကအတည်ပြုလိုက်တဲ့အလုံတမတွေ overtime အချိန်ပိုတစ်နှစ်ကိုနာရီ400ထိပိုဆင်းနိုင်တယ်ဆိုတော့ကျိုးဥပဒေလို့ခေါ်နေကြတဲ့ဥပဒေကိုအတည်ပြုလိုက်တာကြောင့်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်